မေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရည်နီးကပ်လာတဲ့အများအမေရိကန်ရွေးကောက်ပွဲစနစ်ပေါ်နိုင်ငံခြားတိုင်းပြည်တွေရဲ့စိုက်ဘာတိုက်ခတ်မှုအသစ်တွေကိုတွေ့လာနေရတယ်လို့ထောက်လိုက်ရေးတာဝန်ရှိသူတွေကပြောပါတယ်။အကြတဲ့ကြီးရပိုင်းတွေကပဲနိုင်ငံရဲ့ခြားကတိုက်ခတ်သူတွေကအမေရိကန်မဲဆွယ်စီယုံရေးအဖွဲ့တွေကုစလယ်လောင်းတွေနဲ့တခြားနိုင်ငံရေးပြစ်မှတ်တွေရဲ့ပုံကူရေးအချက်လက်တွေပုံကြအောင်ကြိုးပမ်းနေကြတယ်လို့လည်းထောက်လိုက်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ရဲ့မဲဆွယ်စီယုံရေးအဖွဲ့ကလည်းစိုက်ဘာတိုက်ခတ်မှုမျိုးစုံကိုကြုံတွေ့ရတယ်လို့ဒီဒီပါတီအတီးပြုပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ် CEO ရဲ့အဖွဲ့ကတော့နိုင်ငံရဲ့ခြားကအန္တရာယ်ပေးနောက်ဆက်မှုတွေမရှိဘူးလို့ပြောပါတယ်။နိုင်ငံရဲ့ခြားကနေစိုက်ဘာကိုတိုက်ခတ်မှုတွေလောလောဆယ်မှာအမေရိကန်မဲဆွယ် CEO ရဲ့အဖွဲ့တွေနဲ့ပီတာရီရဲ့ရွေးကောက်ပွဲစနစ်တွေတည်းထုတ်ဖော်ဝင်ရောက်နိုင်ခြင်းမရှိသေးပေမဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့တိတိတတ်တတ်ရှိခဲ့တာပါ။2016ခုနှစ်တုန်းကသမ္မတထရမ့်ရဲ့မဲဆွယ် CEO ရဲ့အသားရစီကိုရုရှားကအုပ်စုတွေကဒီမိုကရက်တစ်ပါတီအမျိုးသားကော်မတီရဲ့ကွန်ပျူတာဆာဗာကိုထုတ်ဖောက်ဝင်ရောက်ခဲ့ပြီးသတင်းအချက်လက်တွေကို WikiLeaks အဖွဲ့ကိုဝေမျှခဲ့တာကိုအမေရိကန်ထောက်လိုက်တာဝန်ရှိသူတွေကနောက်ပိုင်းမှာစုံစမ်းတွေ့ရှိခဲ့ပါတယ်ခင်ဗျာ။